ကမ္ဘာရေနံတင်ပို့ရောင်းချသူများအဖွဲ့ OPEC OPEC က2008ခုနှစ်ကတည်းကဆိုရင်ပထမဆုံးချိန်ဖြစ်ရေနံထုတ်လုပ်မှုကိုလျှော့ချဖို့သဘောတူလိုက်ပြီးတဲ့နောက်ဒီကနေ့ရေနံဈေးနှုန်းထပ်တက်ပါတယ်။ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်ဗိုလ်ဒူးနေကရေနံဈေးနှုန်းဆယ်ရာခိုင်နှုန်းလောက်တက်သွားတယ်လို့စွမ်းအင်ကဏ္ဍအစုရှယ်ယာဈေးတွေလည်းတက်သွားပါတယ်။ဒီကနေ့ထပ်တက်တာကြောင့်ရေနံတစ်စီးကိုဒေါ်လာ50လောက်ထိရောက်သွားပါပြီ။OPEC အဖွဲ့ရဲ့ရေနံထုတ်လုပ်မှုကိုဒီနေ့စီပိုင်း 1.2 တန်းဒါမှမဟုတ်ဒီကမ္ဘာလုံးထုတ်လုပ်မှုရဲ့တရာခိုင်နှုန်းလောက်အလျော့နဲ့စီပိုင်း 32.5 တန်းထိ short ထုတ်သွားမယ်လို့အီရန်ရေနံဝန်ကြီးကပြောထားပါတယ်။ OPEC အဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေလည်းရေနံ short ထုတ်ဖို့ပြောမယ်လို့ Vienna မြို့မှာဗိုလ်ဒူးနေ့ကအစည်းအဝေးမလုပ်ခင် Saudi Arabia စွမ်းအင်ဝန်ကြီးကပြောပါတယ်။ OPEC အဖွဲ့ဝင်မဟုတ်တဲ့ Russia နိုင်ငံကတရက်ကိုစီပိုင်း 3 သိန်း short ထုတ်မယ်လို့သဘောတူထားပါတယ်။ရေနံဈေးနှုန်းကိုတစီကို55ဒေါ်လာကနေဒေါ်လာ60ကျားရှိကျင်တယ်လို့ OPEC ကပြောပါတယ်။အဲဒီဈေးနှုန်းနဲ့ဆိုရင်လိုခဲ့တဲ့နှစ်နှစ်အတွင်းတစီကိုဒေါ်လာ50အောက်အထိမကြာခဏကျသွားတာကြောင့်အထိနာခဲ့ရတဲ့ရေနံအပေါ်အဓိကမှီခိုနေတဲ့နိုင်ငံတွေရဲ့စီးပွားရေးပြန်ကောင်းလာဖို့အထောက်အကူဖြစ်မယ်လို့ OPEC အဖွဲ့ကပြောပါတယ်ရှင်။